နိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေဖော်ပြမှုနဲ့တရားစွဲဆိုခံထားရတဲ့ Riders တင်းထောင်းနှုတ်အမှုမှာတရားလိုပြတက်တည်တူရဲမှုမိုးရံနိုင်ကိုညှို့ချရတော့တက်တည်ဟုတ်မဟုတ်လာမယ့်မေလ၂ရက်နေ့မှာတရားသူကြီးကအဖြေပေးဆုံးဖြတ်သွားမှာပါအထက်အမိန့်အရ1600ဖမ်းဆီးခဲ့ကြောင်းတရားလိုပြတက်တည်သူဖြစ်တဲ့ရဲအရာရှိလက်ဖြစ်သူတူရဲမှုမိုးရံနိုင်တို့ကိုလည်းအဲ့ဒီနေ့မှာထပ်ပြီးတော့စစ်ဆေးသွားဖို့ရှိပါတယ် Riders တင်းသမားတွေကတော့အပြစ်မရှိဘဲဖမ်းဆီးထိန်းသိမ်းခံထားရတဲ့ရဲတပ်ဖွဲ့ဝင်တွေကိုအစိုးရကလုပေးဖို့လည်းတောင်းဆိုလိုက်ပါတယ်အပြစ်ဆုံးကတော့ VOA မြန်မာပိုင်းတင်ထောက်မမေခါကတင်ပြပို့ထားပါတယ
်ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးမှာစစ်ဆေးတဲ့ရုံးချိန်မှာတော့တရားလိုရှင်းနေအဖြစ်ဆောင်ရွက်ကြတဲ့ဥပဒေအကျိုးဆောင်တွေကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရတဲ့တပ်တွေအဖြစ်ရှောက်လဲခဲ့သလိုရိုက်တာတရင်သမားတွေရဲ့ရှင်းနေတွေဘက်ကလည်းပြန်လည်ခုခံချေပါခဲ့ကြတာဖြစ်ပါတယ်ဒီပေါ်လာမဲ့တရင်ဘက်မှာတော့တရားသူကြီးကဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်ဒီကနေ့စစ်မေးလာတဲ့အမှုနဲ့ပတ်သက်ပြီးရိုက်တာရှင်းနေတဦးဖြစ်တဲ့ဥခင်မောင်စောကအမှုနဲ့ပတ်သက်လို့အခုလိုတုံ့တက်ပြောဆိုသွားခဲ့ပါတယ်
။ဒီအမှုကိုကျွန်တော်စိတ်နဲ့အဝင်စားဆုံးအားလဲအရာဆုံးပဲ။အစောပိုင်းကျွန်တော်လိမ့်နေအောင်ခံရတာနော်ကိုမိုးရနိုင်မထွက်ခင်လိမ့်နေအောင်ခံရပါမယ်။ကျွန်တော်စိတ်ထဲမှာငါအမှန်တရားအတွက်လိုက်နေတယ်ဆိုတာနဲ့ကိုကျွန်တော်ဟောဖြစ်တယ်။ပြောတယ်။အခုလည်းကျွန်တော်ပြောပါတယ်။နော်ဒါပါပဲ
။ဒူရဲမှုမိုးရနိုင်ဟာရခိုင်ပြည်ပခအတွင်းမှာအမတ်ရှိလုံကြုံရေးရဲတပ်ရင်းမှာတာဝန်ထမ်းဆောင်ခဲ့သူတဦးလည်းဖြစ်ပါတယ်။ရိုက်တာသတင်းတော်ကိုဝါလုံးတို့နှစ်ဦးဟာသူတို့အဖမ်းမခံရခင်အချိန်ကဒူရဲမှုမိုးရံနိုင်အပါဝင်ရဲဝင်နှန်း6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုနောက်ပိုင်းမှာတော့တွေ့ဆုံခဲ့တဲ့6ယောက်စလုံးယာယီထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။နောက်ဆုံးမှာတော့4ယောက်ကိုပြန်လည်လွှတ်ပေးခဲ့ပြီးဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ဦးကတော့ဆက်ပြီးထိန်းသိမ်းခံခဲ့ရတာဖြစ်ပြီးအဲ့ဒီနောက်ရဲမှုချုပ်တင်ကိုကိုကရိုက်တာသတင်းတော်နှစ်ဦးကိုဖမ်းဖို့ညွှန်ကြားခဲ့တာဖြစ်တယ်လို့ဒူရဲမှုမိုးရံနိုင်ကပြီးခဲ့တဲ့ရုံးချိန်မှာထွက်ဆိုထားပါတယ်။ဒူရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်အပြီးမှာပဲတရားလိုဘက်ကအကျိုးဆောင်ရှိနေတွေကဒူရဲမှုမိုးရံနိုင်ရဲ့ရဲစစ်ဆေးချက်နဲ့တရားရုံးမှာထွက်ဆိုချက်တွေဟာမကန့်ညီတဲ့အတွက်သူ့ကိုမယုံကြည်တိုက်တဲ့တပ်တွေအဖြစ်သတ်မှတ်ပေးဖို့ပြီးခဲ့တဲ့ရုံးချိန်မှာတည်းကတရားရုံးကိုတင်ပြခဲ့ပါတယ်။ဒါကိုဒီတစ်ပတ်မှာနှစ်ဖက်ရှိနေတွေကတရားရုံးမှာအပြန်အလှန်ခြေပပြောဆိုခဲ့ကြတာဖြစ်ပါတယ်။ရိုက်တာသတင်းတောက်တူဖြစ်တဲ့ကိုဝါလုံးကတော့ဒူရဲမှုမိုးရံနိုင်အပါဝင်ရဲတပ်ချက်ကြီးခေမောင်လင်းတို့ဟာအပြစ်ကင်းစင်သူတွေဖြစ်တာကြောင့်အစိုးရဘက်ကအမြန်ဆုံးလွှတ်ပေးဖို့အခုလိုတောင်းဆိုသွားခဲ့ပါတယ်
။ကျွန်တော်အနေနဲ့သူဖြစ်ချင်တာကတော့အမှန်တရားကိုမကြခင်ပေါ်လာပါလိမ့်မယ်။အဲ့တော့ဘာပဲဖြစ်ဖြစ်ရဲမှုမိုးရံနိုင်ကိုလည်းကျွန်တော်ကျေးဇူးအများကြီးတင်ပါတယ်။အခုဒီမကောက်ဘူးဒီခုဖမ်းဆီးခံထားတဲ့မိုးရံနိုင်နဲ့ရဲတပ်ချက်ကြီးခေမောင်လင်းကိုလည်းကျွန်တော်တို့အမြန်ဆုံးဟိုလွှတ်ပေးစေချင်ပါတယ်။သူတို့ကအပြစ်မရှိတဲ့သူတွေဖြစ်ပါတယ်။ဟုတ်ကဲ့ပါ
။ရိုက်တာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလထဲမှာဖမ်းဆီးခဲ့ချိန်မှာတော့လုံခြုံရေးရဲတပ်ဖွဲ့ကဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခေမောင်လင်းတို့နှစ်ဦးကိုလည်း1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်ဥပဒေပုံမှအပါအဝင်ရဲစည်းကမ်းထိန်းသိမ်းရေးဥပဒေတွေနဲ့ပါဆက်လက်အရေးယူသွားမှာဖြစ်ကြောင်းအာဏာပိုင်တွေဘက်ကတင်ထုတ်ပြန်ထားပါတယ်။လက်ရှိမှာတရားရုံးကိုယုံထုတ်လာတဲ့ဒူရဲမှုမိုးရံနိုင်ရဲ့တရားရုံးထွက်ဆိုချက်တွေကိုဆက်ဆက်ကြည့်မယ်ဆိုရင်ဒီအမှုဟာထောင်ချောက်ဆင်ဖန်စီပြီးတိဆောက်ခဲ့တယ်ဆိုတာတေချာတလို့ရှိနေတယ်လို့တုံးတက်သူအချို့ကတုံးတက်လျက်ရှိပါတယ်။သတင်းတောက်တွေရဲ့ရှေ့နေတဦးဖြစ်တဲ့ကိုတန်းစောအောင်ကတော့လက်ရှိအမှုနဲ့ပတ်သက်လို့အမှုလမ်းကြောင်းလွှဲအောင်လှုပ်ဆောင်ကြိုးပမ်းမှုတွေရှိလာတဲ့အတွက်အမှုအပေါ်မှာစိုးရိမ်မှုတွေရှိလာတယ်လို့သူကဆိုလိုက်ပါတယ
်။တက်တဲ့အားလုံးပေါင်း18ယောက်လောက်ဆက်လာပြီ။တရားလိုနဲ့ဒီဖန်စီတဲ့အဖွဲ့တွေတရားလိုပြတဲ့သူပတ်ကတက်တဲ့တွေအားလုံးဘယ်သူကမှဒီသတင်းတော့ဒီငွေနဲ့ဝယ်ပါတယ်ဆိုတော့ကိစ္စကိုထားဒီစာရွက်စာတမ်းတွေဘယ်ကဘလို့ရလာပါတယ်ဘယ်သူစီကပျောက်သွားပါတယ်ဆိုတော့ဟာတော့တည်တည်ကြာကြာထွက်ဆိုနိုင်ခြင်းမရှိဘူးအဲ့တော့ဒီညွေကြီးကြီးနဲ့ဝယ်ပါတယ်ဆိုတော့ကိစ္စတွေကဒီမှုပေါ်တာ impact တစ်ခုတက်ရောက်ဖို့အတွက်ဟိုတစ်ဖက်ကဝါဒဖြန့်တယ်လို့ကျွန်တော်ထင်တယ်ဒီလိုမျိုးဒီငွေနဲ့ဝယ်ပါတယ်ရောင်းလိုက်တယ်ဆိုတော့သတင်းရောင်းသတင်းဝယ်ကိစ္စတွေထွက်လာတာဒီဒါအမှုတွေထိခိုက်နိုင်စရာရှိတယ်ကျွန်တော်အနေနဲ့လည်းစိုးရိမ်မှုရှိတယ်အဲ့တော့တစ်ဖက်ကဒါကဟိုရည်ရွယ်ချက်ရှိရှိနဲ့เนาะပြင်ဆင်ထိုးနေတယ်လို့ကျွန်တော်ယူဆတယ
်လက်ရှိမှာတော့တရက်လိုဘက်ကတရက်လိုပြတက်တေ25ယောက်တင်ပြထားပြီးအဲ့ဒီထဲမှာ18ဦးကိုစစ်ဆေးပြီးဖြစ်ပါတယ်လာမယ့်16ကြိမ်မြောက်ရုံးချင်းကိုတော့မေလ2ရက်နေ့ပုတ်တုံးနေ့မှာထပ်မံစစ်ဆေးသွားမှာဖြစ်ပါတယ်ရှင်